ရှင်သင်နိုင်ငံပါရီမြို့တော်မှာဓာတ်ရှည်တွေကန့်ဆောင်ထားသူတယောက်ကလူပြလိုက်တဲ့ကိုဝင်ဖို့ကြိုးစားခြင်းမှာပြင်သစ်စစ်သားတယောက်ကပြစ်ခတ်ခဲ့တဲ့အတွက်ဒဏ်ရာရသွားပါတယ်။တောက်ချာနေမနဲ့9နိုင်လောက်မှာကြောပွဲတလုံးတွေထားပြီးတော့လက်နှစ်ဖက်လုံးမှာဓာတ်ရှည်တွေကန့်ဆောင်ထားသူတယောက်ကပြားတိုက်ဆိုင်ကန်းတွေရှိရာနားကဆက်လီကားနားကနေဆင်းလာခြင်းမှာကင်းလက်စစ်သား၄ယောက်ကိုမြင်တဲ့အခါအလာအရှင်မြတ်ဟာချီးမြတ်တယ်လို့အဓိပ္ပာယ်ရတဲ့အာရဘီလိုအလာဟူအက်ဘာလို့အော်ဟစ်ကစစ်သားတွေစီကိုပြေးလာတိုက်ခိုက်ခဲ့တယ်လို့ပြင်သစ်အစိုးရရှေ့နေဖရန်စွာမော်လင်ကပြောပါတယ်တိုက်ခိုက်မှုအတွင်းမှာစစ်သားနှစ်ယောက်ဒဏ်ရာရခဲ့ပြီးတော့တိုက်ခိုက်သူကိုပြန်လည်ပြစ်ခတ်တဲ့အတွက်အဲ့ဒီသူဒဏ်ရာပြင်းပြင်းထန်ထန်ရသွားတယ်လို့မစ္စတာမော်လင်ကတောက်ချာနီညကသတင်းစာရှင်းလင်းပွဲမှာရှင်းပြပါတယ်အကြမ်းဖက်တိုက်ခိုက်မှုဟုတ်မဟုတ်ဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့လည်းသူကပြောပါတယ်။လူပြတိုက်မှာဒီပိရမစ်ပုံဖန်နဲ့လုပ်ထားတဲ့အမိုးအောင်နေရာမှာစာအုပ်ဆိုင်နဲ့အမှတ်တရပစ္စည်းအယောင်ဆိုင်တွေရှိပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းလူပေါင်းရာနဲ့ချီသေဆုံးခဲ့တဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ပြင်သစ်နိုင်ငံမှာအရေးပေါ်အခြေအနေထုတ်ပြန်ထားခြင်းဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နိုင်ငံသားခီးသည်တွေလာရောက်မှုကျဆင်းသွားခဲ့ပြီးတော့ပဲရစ်မြို့ကအထင်ကရလူပြတိုက်စီကိုလာသူအရေးအတွက်အခုမှတဖြည်းဖြည်းပြန်လည်များလာနေချိန်မှာအခုလိုတိုက်ခိုက်ဖို့ကြိုးစားမှုဖြစ်ခဲ့တာပါလောလောဆယ်မှဒီပြတိုက်ကိုယာယီပိတ်ထားပါတယ်ပြင်သစ်မှာအထွေထွေရွေးကောက်ပွဲကျင်းပဖို့တုံးလာတော့မလို့တော့ချိန်မှာလုံခြုံရေးနဲ့အကြမ်းဖက်တိုက်ခိုက်မှုအန္တရာယ်ဟာမဲဆန္ဒရှင်တွေရဲ့အဓိကစိုးရိမ်မှုဖြစ်နေပါတယ်ရှင်